ကျောင်းနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကိုကူညီတိုက်ဖျက်ရေးကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ရဲ့လုပ်ငန်းစဉ်တစိတ်တစ်ပိုင်းအနေနဲ့အမေရိကန်ကျွမ်းကျင်သူတွေကိုတရုတ်ကလက်ခံလိုက်ပါပြီ။အမေရိကန်ပြည်ထောင်စုဟာတရုတ်ကနေသူ့နိုင်ငံသားတွေကိုကယ်ထုတ်ပြီးခီးသွွာလာခွင့်ကန့်သက်ချက်တွေချမှတ်တာဟာဆိုရင်ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအပေါ်တုံ့လောက်ခြောက်ခြားစရာဖြစ်အောင်လှုံ့ဆော်တာဖြစ်တယ်လို့တနင်္လာနေ့မှာပဲတရုတ်ဘက်ကဆွဆွဲလိုက်ပြီးတစ်ချိန်တည်းပါပဲအမေရိကန်ကျွမ်းကျင်သူတွေကိုလက်ခံတာဖြစ်ပါတယ်ဗိုင်းရပ်စ်ကိုတိုက်ဖျက်ရေးနဲ့ဗိုင်းရပ်စ်အကြောင်းပိုပြီးလေ့လာနိုင်ရေးအတွက်တရုတ်ဆိုင်ရာ WHO mission မှာအမေရိကန်ကျွမ်းကျင်သူအဖွဲ့ကိုပူးပေါင်းဆွေးနွေးဖို့ကန့်လန့်ချက်ကိုတရုတ်ကလက်ခံလိုက်တဲ့အကြောင်းအမေရိကန်သမ္မတအင်ဂျီရောပြောခွင့်ရဂျူဒီရီကပြောပါတယ်တရုတ်နိုင်ငံမှာစတင်တဲ့ကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်မှုကတခြားနိုင်ငံတွေနဲ့ဒေသပေါင်း23ခုကိုပါကူးစက်ပြန့်နှံ့နေပြီးဖိလစ်ပိုင်နိုင်ငံမှာတော့ဗိုင်းရပ်စ်ကူးစက်ခံအမျိုးသားတဦးသေဆုံးခဲ့ရတာကြောင့်တရုတ်ပြည်ပမှာပထမဆုံးသေဆုံးရမှုလည်းဖြစ်ပါတယ်။ကမ္ဘာတစ်လွှတ်က၄ချောင်းလိုင်းတွေနဲ့တရုတ်နိုင်ငံခီးစဉ်တွေကိုရပ်ထားပါတယ်။အမေရိကန်ပြည်ထောင်စုကတရုတ်မှာရှိတဲ့နိုင်ငံသားတွေကိုပြန်ခေါ်ပြီးခီးသွွာလာခွင့်ကန့်သတ်မှုတွေလုပ်တာဟာဆိုရင်စိုးရိမ်ကြောက်လန့်မှုဖြစ်အောင်လုပ်နေတာလို့တရုတ်ကဆွဆွဲတာပါ။ပြီးခဲ့တဲ့14ရက်အတွင်းတရုတ်ကိုသွားခဲ့တဲ့နိုင်ငံခြားသားတွေအမေရိကန်ပြည်ဝင်ခွင့်ဆိုင်ငံ့နာအပါအဝင်အမေရိကန်ဘက်ကဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးအမေရိကန်ကူးစက်ရောဂါကာကွယ်ထိန်းချုပ်ရေးဌာန CDC ဘက်ကလည်းခုခံပြောဆိုထားပါတယ်။